မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုအဆင့်လျှော့ချသွားဖို့ဩစတြေးလျနိုင်ငံကကြိုးပမ်းနေကြောင်းဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီအတွက်တန်တမန်ရေးနယ်ပယ်ကထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းတက်ကြွသူတွေလေ့လာသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်။
ပြီးခဲ့တဲ့ဧပြီလအတွင်းကတက်တန်းကုံဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာဝန်ကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါ။ဒီလိုလှုပ်တာကြောင့်တာမတ်ကြီးခန့်အလွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်။ဩစတြေးလျဘက်ကဒီလိုတန်တမာကြီးဆောင်ရွက်မှုဟာဩစတြေးလျရောက်မြန်မာအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျအခြေစိုက်နိုင်ငံရေးတကြွလှုပ်ရှားသူတူဖြစ်တယ်လို့မြန်မာဆက်ဆောင်တွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ်
။အမားတို့ဒီဩစတြေးလျလည်းဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီဟိုအဖွဲ့တွေဆိုရင်ဘယ်လိုပြောမလဲအမားတို့တတ်နိုင်သလောက်ပေါ့နော်ဩစတြေးလျ government ကိုပရက်ချာပေးပြီးတော့အများအားသူတို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးရင်ပြောပြီးကြလို့ရှိရင်ဒီမှာပိုတက်စ်တွေလို့အများအားဩစတြေးလျဂါဗာမန့်ကိုဖိအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်
။မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာဝန်ကြီးအန်ဒရီယာဖော့ကနာကအခုနှစ်ဧပြီလထဲမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်။ဒါကြောင့်မလို့တာဝန်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံရေးဌာန Defect ရဲ့အကြီးအကဲအရာရှိတူကိုခန့်ဖို့ဩစတြေးလျနိုင်ငံကယာထားတာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့အတိမတ်ပြူတာကိုခိုင်းယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရဲ့ဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်တွေ့ရေးမှာတာမတ်ကြီးအစားတန်ယုံတာဝန်ခံဖြစ်နေရှော့ချလိုက်တာတွေ့ရပါတယ်။ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင်းရှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတာမတ်ကြီးဖြစ်နေခန်းခါသူမစ္စတာပီတ်ဘောဝါစ်ကိုတန်ယုံတာဝန်ခံအဆင့်ဖြစ်နေဗြိတိန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်တူမှာဖော်ပြထားပါတယ်။သူ့ကိုမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူး။စစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်းလျှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတစ်ရပ်ဖြစ်တယ်လို့နိုင်ငံရေးလှိလာသူဒေါက်တာမြေသိန်းကပြောပါတယ်
။ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်အထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်။နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာရင်းအကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆီမောင်ကိုလက်ခံတွေ့ဆုံတယ်ဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြန်မှာပြောင်းပြောင်းမိဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တန်တမာရေးရကတော့ကြာရှုံးသွားပြီလို့ရေပူရပြောလို့ရပါတယ်
။ဩစတြေးလျအစိုးရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုအရေးယူဖို့ဩစတြေးလျရောက်မြန်မာတိုင်းဝန်တွေကလှုံ့ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်လက်တွေကိုစီစစ်ပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့အရေးယူပေးဖို့တောင်းဆိုခဲ့ကြတာပါ။မကြာခင်ကျင်းပမယ့်ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမ္မတ်ကြီးဥတာအောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါပါခင်ဗျာ။